မေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းထက်မှန်တိုးပွားလာနေပေမဲ့လာမယ့်သတင်းပတ်တွေအတွင်းကျောင်းတွေကိုတစ်ပတ်5ရက်လုံးဖွင့်ပြီးဆရာနဲ့တင် जा ဖို့နဲ့ကျောင်းတွေဖွင့်ပေမဲ့လည်းကူးစက်မှုအန္တရာယ်အတွက်လုံခြုံမှုရှိကြောင်းပညာရေးဝန်ကြီးဘက်စစ်ဒေဗော့စ်ကတနင်္ဂနွေနေ့ကပြည်내တွေကိုဖိအားပေးပြောဆိုခဲ့ပါတယ်။ Fox CNN စတဲ့သတင်းဌာနတွေနဲ့မေးမြန်းခဲ့မှာဘက်စစ်ဒေဗော့စ်ကပြောခဲ့တာပါ။ဒါဟာမက်ရှလာကလေးကအမေရိကန်တနိုင်ငံလုံးကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားခဲ့တဲ့ကျောင်းတွေအပြည့်အဝပြန်ဖွင့်ဖို့ဆိုတာကိုကန့်ကွက်ထားတဲ့ကျန်းမာရေးကျွမ်းကျင်သူတွေပြည်내နဲ့ဒေသဆိုင်ရာအစိုးရအရာရှိတွေရဲ့အကြံပေးချက်တွေနဲ့အငင်းပွားစရာဖြစ်ခဲ့ပါတယ်အမေရိကန်မှာပြီးခဲ့တဲ့သတင်းပတ်ကစပြီးတနည်းကိုဗိုင်းရပ်စ်ကူးစက်ခံရသူပေါင်း6000ဒါမှမဟုတ် 6000 ထက်မကစံချိန်တင်နှုန်းနဲ့ဖြစ်လာနေတာပါစာသင်ခန်းတွေမှာပြန်ပြီးတင်ယူတာဟာအလွန်အရေးကြီးတယ်လို့Davos က Fox News Sunday မှာပြောခဲ့ပါတယ်။ကလေးတွေမှာလူကြီးတွေလိုမျိုးဗိုင်းရပ်စ်ကူးစက်မှုဖြစ်စေတာမျိုးမရှိဘူးဆိုတဲ့သိပ္ပံပညာရှင်တွေရဲ့မှတ်ချက်ကိုကိုးကားပြီးကလေးတွေကြောင်းပြန်တက်ရင်အန္တရာယ်ရှိမှာမဟုတ်ဘူးလို့ Davos ကပြောပါတယ်။ကျန်းမာရေးစောင့်ရှောက်မှုသုတေသနအဖွဲ့ဖြစ်တဲ့ Kaiser မိသားစု Foundation ကတော့စာသင်ခန်းတွေပြန်ဖွင့်ရင်ဆရာဆရာမတွေအတွက်အန္တရာယ်ရှိမှာဖြစ်တယ်လို့တတိပေးထားပါတယ်။ American ပြည်ထောင်စုမှာရှိတဲ့ဆရာဆရာမဥယျာဉ်စုစုပေါင်း၄ပုံတစ်ပုံဖြစ်တဲ့1.5 တန်းလောက်ဟာအသက်အရွယ်နဲ့ကိုယ်ပိုင်ကျန်းမာရေးအခြေအနေတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုခံရမယ်ဆိုရင်နာမကျန်းဖြစ်မှုကိုပြင်းပြင်းထန်ထန်ခံစားရမယ်အန္တရာယ်ရှိနေတယ်လို့ဆိုပါတယ်ရှင်